သေးငယ်နဲ့သူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဒီဥဆိုင်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ဒီတစ်ခေါက်တော့ကျွန်တော်ဟာအယိုးနဲ့ငါအမားနဲ့လူဆိုတဲ့ကျွန်တော်အစည်းတစ်ပုဒ်ကိုကျွန်တော်ပြန်ပြောပြနေတာပါလူငယ်တွေနဲ့အတူဝိုင်းစင်းစားလို့ရအောင်ပါဒီလိုပါလူဟာလူဘဝမှာအရသာဆိုတာရှိတယ်လူဘဝရဲ့အရသာအဲ့ဒါဘာလဲဆိုတော့ငါရဲ့အသားနဲ့တူလဲလို့ကျွန်တော်တွေးမိတယ်ကျွန်တော်ငါရင်စားရင်လည်းတွေးမိတာပါငါအယိုးလည်းမြတ်သွားလို့ပါအဲ့ဒီမှာမှတကယ်တော့ငါမှန်ရင်အယိုးနဲ့ကင်းလို့မရဘူးငါဟာအယိုးနဲ့တာများတာပဲရှိမယ်အယိုးမပါတဲ့ငါဆိုတော့လုံးဝမရှိဘူးဟုတ်ပြီဒီလိုပဲလူဆိုတာလည်းအမားမရှိတဲ့လူဆိုတာမရှိဘူးလို့ကျွန်တော်သွားပြီးတွေးမိတာပါအဲ့တော့လူနဲ့အမားတွဲနေသလိုငါးနဲ့အယိုးတွဲနေသလိုစင်တူတာတွေကျွန်တော်တွေးတယ်တွေးရင်တွေးရင်လည်းကဲဒီလိုလေကျွန်တော်တို့ကလူတွေမှာအမားရှိနေတာကိုကျွန်တော်တို့မကြိုက်ဘူးလေကျွန်တော်အမားလည်းကျွန်တော်မကြိုက်ဘူးသူများအမားတွေလည်းကျွန်တော်တို့မကြိုက်ဘူးလေအဲ့လိုပဲငါးမှာကျွန်တော်တို့ရေဘူးရပြောကြမယ်ဆိုရင်ရေဘူးရနော်ကျွန်တော်တို့ပြောမှာအယိုးများရင်မကြိုက်ဘူးပေါ့ဒါပေမဲ့တေချာပြန်စဉ်းစားတယ်ဗျဒီလိုဗျငါတလောက်လို့ငါမျိုးကြတော့ကျွန်တော်တို့ဘယ်လိုလုပ်မလဲဒါငါတလောက်မကြိုက်တဲ့လူတော့ရှိတာပေါ့လေသို့တော့ရေဘူးရအဖြစ်အသားတကယ်အရသာရှိပြီဆိုရင်အယိုးဘလောက်များများပြဿနာမဟုတ်တော့ဘူးကျွန်တော်တို့အဲ့ဒါကိုကြော်လွားဖို့အတွက်ပေါင်းစားတာတို့ဘာတို့ကျွန်တော်တို့တီထွင်လိုက်တယ်ဟွန်းဟွန်းကျွန်တော်တို့ပြောချင်တာပေါ်လာပြီလို့ထင်ပါတယ်ဒီလိုပဲလူမှလည်းအမားဘလောက်လှုပ်ထားတဲ့လူပဲဖြစ်ဖြစ်အဲ့ဒီလူစီမှာကျွန်တော်တို့ကလူချင်းမှုတတ်မှတ်မှုတစ်ခုခုရှိတယ်ဆိုရင်အဲ့ဒီလူရဲ့အမားလို့ခေါ်တဲ့အယိုးတွေကိုကျွန်တော်တို့ကကြော်လွှားကြည့်လိုက်ပြီးတော့သူစီကငါအရသာကောင်းကောင်းပဲကျွန်တော်တို့သုံးဖို့စဉ်းစားတယ်။ဒါနဲ့ပဲကျွန်တော်တို့တွေဟာအာနာကြီးသူ၊ယာရုရှိသူ၊ပေါက်ရောက်သူ၊စသဖြင့်ပေါ့လေစသဖြင့်ပေါ့လေဌာနဌာန္တရကောင်းကောင်းရထားတဲ့လူတွေကိုကျွန်တော်တို့ပြုံးပြခဲ့ကြတယ်မဟုတ်လား။ကျွန်တော်တို့အဲ့ဒါအယိုးများမှန်သိပါလျက်နဲ့ကျွန်တော်တို့ကငါတလောက်ရဲ့အရသာစုဖြိုးဖြိုးကိုသဘောကျသလိုကျွန်တော်တို့လက်ကမ်းခဲ့ရတယ်မဟုတ်လားလို့တွေးမိပါတယ်။ကောင်းပြီ။ကျွန်တော်တို့လူတိုင်းကတော့ငါတလောက်မဖြစ်ဘူး။အဲ့တော့လောကကြီးမှာအယိုးနှဲဖို့လိုသလိုလူဟာလည်းအမားနှဲဖို့လိုတယ်အဲ့လိုတွေးမိပေမဲ့လူတချို့ဟာအမားတွေအထိုက်လျောက်ပါကြတယ်အဲ့ဒီမှာပဲအယိုးများတဲ့ငါးနဲ့အမားနှဲတဲ့လူကဘယ်လောက်ရှိလို့လဲကျွန်တော်တို့ပြောပြီးပြီအယိုးနှဲတာကိုကြိုက်တယ်အမားနှဲတာကိုထောက်ခံတယ်ကြိုးဆိုတယ်ဆိုပေမဲ့တကယ်တမ်းကျတော့ကဲတချို့ငါးတွေရှိတယ်အသားပွားပွားနဲ့အယိုးမများဘူးတော့အလေယိုးတစ်ခုပဲရှိတယ်ဒါပေမဲ့အသားအရသာမရှိရင်ကျွန်တော်တို့မကြိုက်ကြပြန်ဘူးဒီလိုပဲအမားအင်မတန်နဲတဲ့လူဒါပေမဲ့သူ့ရဲ့ထူးခြားတဲ့အရေးချင်းတွေစားဆောင်ချက်တွေမရှိရင်လည်းကျွန်တော်တို့တဲအထင်မကြီးကြပါဘူးတဲတဲ့အပေါင်းအသင်းမလုပ်ချင်ကြပါဘူးအတိမတ်တော့ပြုတယ်သူ့ကိုအားကိုးမှုသူ့စီကတောင့်တစရာမရှိတဲ့အခါမှာကျွန်တော်တို့ဘယ်လောက်တန်ဖိုးထားကြလို့လဲအဲ့တော့ကျွန်တော်နောက်ပိုင်းတော့လေလူတွေကိုကြည့်ရင်ဒီလူကဘာငားနဲ့တူလဲလို့ကျွန်တော်အများအားကြည့်မိတယ်အယိုးများပြီးတော့ပြည့်ရမယ့်ငါးမျိုးလားဒါမှမဟုတ်အယိုးတော့တော်တော်ပါတယ်အမားတော့တော်တော်များတယ်ပေါ့ဒါပေမဲ့သူဟာတခုခုမှအရာရောက်နေတာလားဒီလိုလဲတွေးမိပါတယ်အဲ့လိုအယိုးနှဲတဲ့လူအမားနှဲတဲ့လူကိုတွေးပြန်ရင်လည်းအသားကရောအရသာရှိရလားသူ့အရေးချင်းတွေကဘလောက်ကောင်းလဲစသဖြင့်တွေးမိပါတယ်ဒါနဲ့တဖြည်းဖြည်းနဲ့နောက်ပိုင်းကျရင်အဲလူတွေဟာအရက်ထဲမှာနေ့စဉ်တွေ့နေကြလူတွေမှာဘာနဲ့တူလဲဘယ်ငါးနဲ့တူလဲဆိုပြီးတော့တွေးတတ်လာတာပါအဲ့တော့တကယ်လဲအမားကင်းတဲ့လူမရှိသလိုအယိုးမရှိတဲ့ငားလည်းမရှိသလိုကျွန်တော်တို့လူလူချင်းတွေ့ကြတဲ့အခါမှာသုံးသပ်မိတိုင်းကိုယ့်ကိုယ်ကိုလည်းပြန်ပြီးတော့သုံးသပ်ပါတယ်အဲ့ဒီအခါမှာဘာလို့သွားတည်းရလဲဆိုတော့ကျွန်တော်တို့ကိုယ့်ကိုယ်ကိုငဖောင်ရိုးတစ်ကောင်လို့သွားပြီးတော့မြင်တော့တာလေငဖောင်ရိုးကဘလောက်အယိုးများပြီးတော့ဘလောက်အသားနည်းလဲဆိုတာသိကြမှာပါအဲ့လိုပဲအမားများပြီးတော့ကောင်းကွက်နည်းတယ်လို့ကိုယ့်ကိုယ်ကိုတည်တည်ချာချာဝန်ခံတဲ့အသည့်နဲ့တွေးမိပါတယ်အဲ့တော့နောက်တစ်ခါကျွန်တော်တို့လူငယ်တွေလည်းတွေးပြကြပါဦးလူတွေကိုတွေ့ကြတဲ့အခါမှာခုနလိုတန်ဖိုးဆိုတဲ့အရာကိုဖယ်အရာနဲ့သတ်မှတ်ကြတာလေအမားများများကျူးလွန်ထားပါလျက်နဲ့တကယ်အရေးပါအရာရောက်နေတဲ့နေရာရောက်နေတဲ့သူကိုငါတလောက်စုဖြိုးဖြိုးကြီးလိုပဲကျွန်တော်တို့စက်သဘောထားပြီးတော့လူအဖွဲ့အစည်းကြီးကလက်ကမ်းနေကြအောင်မလားအမားနှဲသွားနေပေမဲ့အသားအရသာမကောင်းရှာတဲ့အယိုးနှဲပြီးတော့အသားအရသာမကောင်းရှာတဲ့ငားတွေလိုမျက်နှာငယ်ရတဲ့လူတွေလည်းရှိနေကြပါလားအကောင်းဆုံးကတော့အမားလည်းနဲ့အယိုးလည်းနဲ့ပြီးတော့အသားအရသာရှိတဲ့လူကတော့အကောင်းဆုံးပေါ့လေအဲ့ဒီလိုလူမျိုးတွေတွေ့ရင်တော့သူတို့ကိုအမှတ်အပြည့်ပေးလိုက်ကြပါဦးကျွန်တော်တို့လူငယ်တွေကတော့ကိုယ့်ကိုယ်ကိုတရားချင်းစမ်းစစ်ကြည့်ပါဦးကိုယ်ကိုယ်တိုင်ရောဘယ်ငားတွေနဲ့တူလဲဆိုတာသိကျင်စမ်းပါသေးတယ်